ပနာဖြစ်နေတဲ့ဒေသတွေမှာကလင်းငယ်တွေရဲ့ဘဝလုံခြုံရေးနဲ့သူတို့အခွင့်အရေးတွေကာကွယ်ပေးဖို့မြန်မာအစိုးရအနေနဲ့အလေးထားဆောင်ရွက်ပေးဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟင်းလီကတိုက်တွန်းလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့35ကြိမ်မြောက်လူ့ခွင့်ရေးကောင်စီညီလာခံမှာမနေ့ကမြန်မာအရေးဘာတွေဆွေးနွေးခဲ့ကြပါသလဲ။ဆက်ပြီးနားဆင်ပါရှင်။ဂျွန်လ6ရက်နေ့ကနေ23ရက်နေ့အထိဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့35ကြိမ်မြောက်လူ့ခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကနေမက်လကနေဂျွန်လအထိဖြစ်ထွန်းခဲ့တဲ့မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကိုတင်ပြသွားပါတယ်။အထူးသဖြင့်ပြည်ရင်းစစ်အပအဝင်ဘာသာရေးလူမျိုးရေးပဋိပက္ခတွေကြောင့်အိမ်နီးချင်းနိုင်ငံကနေဆက်တွေမှာထွက်ပြေးခိုလုံနေကြရတဲ့အရွယ်မရောက်သေးတဲ့မိန်းကလေးငယ်တွေရဲ့ဘဝလုံခြုံရေးကိမဲ့နေပြီးအခြေအနေတွေဟာအတော်လေးကိုစိုးရိမ်ပွဲရာရှိနေကြောင်းရန်ဟီလီကအခုလိုပြောပါတယ
်။ I'm especially alarmed by the reported recent rise in the number of child brides amongst women and girls who fled
မြန်မာနိုင်ငံကနေအိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးနေထိုင်ကြရတဲ့မိန်းကလေးငယ်တွေနဲ့အမျိုးသမီးတွေကြားမှာအရွယ်မရောက်သေးတဲ့မိန်းကလေးငယ်တွေဟာဇနီးများတွေဖြစ်ပေါင်းသင်းနေထိုင်ခြင်းခံနေကြရတာတွေတိုးလာနေတဲ့ဆိုပြီးမကြသည့်မိကထွက်ပေါ်လာတဲ့သတင်းတွေနဲ့ပတ်သက်လို့လေကျမတိတ်ကိုအာအသင့်တုန်ခလုတ်မိပါတယ်ကျမတို့အားလုံးသိတဲ့အတိုင်းပါပဲဒီလိုအခြေအနေမျိုးဟာအမျိုးသမီးတွေရင်ဆိုင်နေရတဲ့အကျန့်ဖက်ခံရမှုနဲ့ဆင်းရဲမွဲတေမှုဘဝကနေရုန်းထွက်နိုင်ဖို့ကခက်ခဲစေတာဖြစ်ပါတယ်
ဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်အောက်တိုဘာလ9ရက်နေ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးနောက်ပိုင်းအစိုးရလုံခြုံရေးတပ်တွေကနယ်မြေရှင်းလင်းရေးစစ်ဆင်ရေးလုပ်ရမှာကလေးငယ်တွေကိုပါဖမ်းဆီးနှိပ်စက်ခဲ့ကြောင်းသူကပြောပါတယ်။အထူးသဖြင့်ကလေးငယ်73ဦးဖမ်းဆီးခံခဲ့ရပြီးအဲ့ဒီထဲကတအူးဟာကျမ်းမာရေးကြောင့်တည်ဆုံခဲ့တာဖြစ်တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့တည်င်းထုတ်ပြန်မှုဟာဘာကြောင့်ကြန့်ကြာခဲ့တယ်လဲဆိုတာကိုသူကမေးခွန်းထုတ်ခဲ့ပါတယ်။မြန်မာအစိုးရကိုယ်စားလှယ်ကတော့မြန်မာနိုင်ငံမှာကလင်းငယ်တွေရဲ့အခွင့်အရေးကိုအပြည့်အဝအကာအကွယ်ပေးထားကြောင်းအခုလိုတုံ့ပြန်ခြေပါခဲ့ပါတယ
်။ The application of law under the Convention of the Rights of the Child applies equally to
ကလေးသူငယ်တွေရဲ့ရပိုင်ခွင့်ပြဋ္ဌာန်းချက်တွေအတိုင်းမြန်မာနိုင်ငံမှာရှိတဲ့ကလေးသူငယ်များအားလုံးကိုသာဓုညီမျှခံစားခွင့်ရှိစေပါမယ်။ဒီနေ့မေလကစပြီးရခိုင်ပြည်နယ်မှာထောင်ထဲချတဲ့ကလေးသူငယ်တွေကိုဝေးဖွားစင်းထုတ်ပေးခဲ့ပါတယ်။နောက်ပြီးရခိုင်ပြည်နယ်ကမွတ်စလင်ကျောင်းသူကျောင်းသား1000ကျော်ကိုအခြားကျောင်းသူကျောင်းသားများနဲ့အတူစေတန်းစာမံပွဲဖြေဆိုခွင့်ပေးခဲ့ပါတယ်။လူမှုအတိုင်းအဝိုင်း2ရက်စလုံးအတွက်အခြေခံစာတင်ကျောင်းပေါင်း300ပြန်လည်ပြင်ဆင်ဖွင့်လှစ်ပေးခဲ့ပါတယ်။
ဥရောပသမဂ္ဂကိုယ်စားလှယ်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာလူ့အခွင့်အရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကစုံစမ်းမဲ့လုပ်ငန်းစဉ်တွေမှာမြန်မာအစိုးရအနေနဲ့ပူးပေါင်းဆောင်ရွက်ပေးဖို့တောင်းဆိုသွားပါတယ်။အလားတူစွာပဲအမေရိကန်ကိုယ်စားလှယ်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းပါဝင်အခြားတိုင်းဒေသဒေသတွေမှာလူ့အခွင့်အရေးချိုးဖောက်မှုတွေကိုထိရောက်စွာကင်တွယ်ဖြေရှင်းပေးဖို့မြန်မာအစိုးရကိုအခုလိုတိုက်တွန်းပါတယ
်။ We are concerned by her reports of grave human rights violations and abuses against Rohingya Muslims.
ရခိုင်ပြည်နယ်မြောက်ပိုင်းက Rohingya တွေအပါအဝင်တခြားလူနည်းစုတွေဖြစ်တဲ့ကချင်နဲ့ရှမ်းတိုင်းရင်းသားတွေပေါ်မှာလူ့အခွင့်အရေးချိုးဖောက်မှုတွေကိုကျမတို့အထူးစိုးရိမ်ပါတယ်။ဒေသခံတွေအတွက်လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေပို့ဆောင်ခွင့်ပေးဖို့လည်းမြန်မာအစိုးရကိုတိုက်တွန်းပါတယ်။လူ့အခွင့်အရေးချိုးဖောက်မှုတွေကိုပွင့်လင်းမြင်သာစွာစုံစမ်းစစ်ဆေးပေးဖို့လူ့အခွင့်အရေးချိုးဖောက်သူတွေကိုအရေးယူဖို့နဲ့အချို့ဖောက်ခံရသူတွေကိုအကာအကွယ်ပေးဖို့လည်းတောင်းဆိုပါတယ
်။မစ်ရန်ဟီလီရဲ့ဆွေးနွေးချက်ထဲမှာလက်ရှိမြန်မာနိုင်ငံမှာလူ့ခွင့်ရေးချိုးဖောက်မှုတွေကိုစစ်တပ်ဘက်ကအများဆုံးကျူးလွန်တာတွေ့ရှိရကြောင်းနဲ့ဒါကိုလည်းအစိုးရနဲ့စစ်တပ်ကသူတို့ကိုယ်ပိုင်စုံစမ်းရေးကော်မရှင်တွေဖွဲ့ပြီးစုံစမ်းကင်တွယ်နေကြောင်းထုတ်ပြန်ကြေညာခဲ့ပေမဲ့တိတာထင်ရှားတဲ့အရေးယူမှုမျိုးကိုမတွေ့ရဘူးလို့သူကပြောပါတယ်။နောက်လဇူလိုင်လမှာသွားမဲ့သူ့ရဲ့၄ချိန်မြောက်မြန်မာနိုင်ငံခီးစဉ်မှာလည်းမြန်မာအစိုးရဘက်ကရက်သတ်မှတ်ပေးဖို့နဲ့သူ့ရဲ့ခီးစဉ်တွင်ပူးပေါင်းဆောင်ရွက်ပေးဖို့တောင်းဆိုခဲ့ပါတယ်ရှင်